ဒီဘက်မှာမိမိဘာသာတင်းချောင်နေခဲ့တဲ့တချိန်လုံးကပါကစ္စတန်စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးဟောင်းပါဗက်မူရှရက်ကိုနိုင်ငံထဲပြန်လာခွင့်ပြုဖို့အစီအစဉ်လေးလုပ်နေပြီလို့အစိုးရထိပ်ပိုင်းသတင်းရင်းမြစ်ကတင်းလာနေမှာပြောပါတယ်။အာရဗ်ဆော်ဝါများ UAE နိုင်ငံဒူဘိုင်းစစ်ရုံကနေလူနာတင်ဆောင်လို့ရတဲ့အထူးရဟတ်ယာဉ်နဲ့ပြန်လာမှာဖြစ်တယ်လို့သတင်းရင်းမြစ်က VOA ကိုပြောပါတယ်။အသက်86နှစ်ရှိပြီဖြစ်တဲ့မူရှရက်ကပါကစ္စတန်ကိုဘယ်နှစ်ပြန်ရင်လဲရောက်ရှိလာမယ်ဆိုတဲ့နေ့ရက်အတိအကျကိုတော့မသိရသေးပါဘူး။တိုင်းပြည်ထဲပြန်လာခွင့်ပြုမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ပါကစ္စတန်ရဲ့ဩဇာအကြီးမားဆုံးစစ်တပ်ကအပြည့်အဝထောက်ခံမှုပေးထားတယ်လို့ဆိုပါတယ်။မူရှရက်မိသားစုဝင်တွေတောက်ကြနေတော့က Twitter ကတဆင့်သတင်းထုတ်ပြန်ရမှာမူရှရက်ဟာလွန်ခဲ့တဲ့3ရက်တွင်သူ့ရောဂါဝေဒနာပိုဆိုးလာတယ်လို့ဖော်ပြထားပါတယ်။သူ့ကိုယ်ခန္ဓာတွင်မှရှိတဲ့အင်္ဂါတွေပျက်စီးယိုယွင်းလာနေပြီးပြန်လည်ကောင်းမွန်ဖို့အခွင့်အလမ်းနည်းတယ်လို့လည်းဖော်ပြထားပါတယ်။ဒီလိုကျမ်းမာရေးအခြေအနေတွေကြောင့်သူ့ရဲ့အိမ်ပြန်ခီးအနှောက်အယှက်အဟန့်တားတွေရှိမှာမဟုတ်ဘူးလို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်ခင်ဗျာ။